ကမ္ဘာမှာတတိယကိုဗစ်အဆိုးဆုံးအာရှမှာတော့အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ပိုးထွေးသူသစ်ဒီနေ့96,492ဦးနောက်ဆုံးတွေ့ရှိခဲ့ပြီးတနိုင်ငံလုံးပိုးထွေးသူပေါင်းကလည်း 3.4 တန်းကျော်သွားပါပြီ။လူဦးရေ 1.4 ဘီလီယံထိရှိတဲ့အိန္ဒိယဟာအခုကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူဒီနေ့1021ယောက်ရှိတာမို့သေဆုံးသူပေါင်းကလည်း 62,550 အထိတက်လာနေပါပြီ။တောင်ကိုရီးယားမှာလည်းလူချင်းခက်ခွက်ခွာနေဖို့တင်းကျပ်ထားတဲ့ကြားကဒီနေ့323ဦးပိုးထပ်တွေ့ခဲ့ပြီးအခုလိုရာကနန်းတွေဆင့်16ရက်သက်တိုက်မြင့်လာနေကြတာစုစုပေါင်းပိုးတွေ့သူ 19,400 အထိရှိနေပါပြီ။နောက်ထပ်သေဆုံးသူ9ဦးရှိတာကြောင့်စုစုပေါင်းသေဆုံးသူကလည်း322ဦးရှိသွားပါပြီ။အခုနောက်ထပ်ယောဂါပိုးကူးစက်သူအများစုဟာလူနေထူထပ်တဲ့ဆိုးမျိုးတွေကဖြစ်ပြီးအဓိကအဖြစ်ခရစ်ယာန်ဘုရားရှိခိုးကျောင်းတွေစားသောက်ဆိုင်တွေကျောင်းတွေနဲ့လူတွေစုနေကြတဲ့အပတ်မဲ့အိမ်ယာတွေမှာဖြစ်ခဲ့တာပါပြီးခဲ့တဲ့16ရက်အတွင်းပိုးတွေလူနာသစ် 4,630 အထိတိုးလာလာမှုဆေးရုံတွေမနိုင်ပါကိုလည်းစိုးရိမ်နေကြပါတယ်မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုဒီနှစ်အကုန်အထိထပ်တိုးလိုက်တာမှာနိုင်ငံခြားခီးတွေကန့်သတ်မှုလည်းပါသွားပါတယ်။မလေးရှားဝန်ကြီးချုပ်မူအီတီရက်စင်ကကမ္ဘာမှာကိုဗစ်ကူးစက်မှုမြင့်မားလာနေချိန်တိုက်ပြည်ထဲမှာထိန်းထားနိုင်ပေမဲ့ကွက်ကြားကွက်ကြားပိုးတွေ့နေတာမို့အခုလိုကန့်သတ်ကြပါလို့ရုပ်မြင်သံကြားကနေမေကွန်းပြောခဲ့ပါတယ်။မလေးရှားမှာပိုးထွေသူပေါင်း 9,000 ကျော်လာပြီးသေဆုံးသူက125ဦးရှိနေပါတယ်။ဩစတြေးလျမှာတော့ယောဂါပိုးကူးစက်သူနောက်ထပ် 94 ဦးဗစ်တိုးရီးယားပြည်နယ်မှာထပ်တွေ့ခဲ့ပြီးထပ်သေဆုံးသူကလည်း 18 ဦးအထိဒီနေ့ရှိခဲ့ပါတယ်။ဒါပေမဲ့နှစ်လအတွင်းပထမဆုံးနေ့ဖြစ်ပိုးတွေ့သူတွေရာဂနဲ့အောက်စကြလာတာပါခင်ဗျာ။